အခုတနင်္လာနေ့ဟာဆိုလို့ရှိရင်နိုင်ငံတကာဒီမိုကရေစီနေ့ဖြစ်ပြီးတော့ဒီမိုကရေစီရေးလူငယ်များရဲ့ပါဝင်လှုပ်ရှားမှုဆိုတဲ့စံပုံးနဲ့ဒီနေ့မှာကျင်းပခဲ့ကြပါတယ်။ဒီမိုကရေစီပေါ်ဆောင်ရေးနဲ့ကာကွယ်ထိန်းသိမ်းရေးလုပ်ငန်းတွေမှာလူငယ်တွေပါဝင်မှုဟာရေးပါတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကကြေညာချက်ထုတ်ခဲ့ပါတယ်။တယ်ရီရီရင်ပြင်ပေါ်ထွက်လာကြတဲ့အီဂျစ်လူငယ်တွေနောက်မြန်မာနိုင်ငံကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေအခုနှစ်အစောပိုင်းယူကရိန်းရွေးကောက်ပွဲမှာထွက်လာကြတဲ့တပ်တိပြောင်မြောက်တဲ့ယူကရိန်းနိုင်ငံသားတွေအတွက်ဒီလူထုကနေအစိုးရကိုရွေးချယ်ရမယ်လွတ်လပ်စွာပြောဆိုခွင့်ရှိရမယ်လွတ်လပ်စွာရွေးချယ်တင်မြှောက်ခွင့်ရှိရမယ်ဆိုတဲ့ယူဆတွေကလှုံ့ဆော်မှုဖြစ်စေခဲ့တယ်လို့နိုင်ငံကြီးဝန်ကြီးကယ်ရီရဲ့ထုတ်ပြန်ချက်ထဲမှာပါရှိပါတယ်။အပြုသဘောပြောင်းလဲမှုတွေအတွက်ညှဉ်းခုံဆွေးနွေးခွင့်ရှိရမယ်မတရားမှုတွေကိုလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်တာကြောင့်အဲ့လိုမျိုးဒီမိုကရက်တစ်လူ့ဖွဲ့စည်းတွေဟာခိုင်မာအားကောင်းတဲ့လူ့ဖွဲ့စည်းတွေဖြစ်ကြတယ်လို့လည်းဝန်ကြီးကယ်ရီကပြောခဲ့ပါတယ်။အလားတူလိုပဲကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကလည်းနိုင်ငံတကာဒီမိုကရေစီနေ့မှာဒီဒီမိုကရေစီအပြောင်းလဲဖော်ဆောင်ရေးမှာလူငယ်တွေဦးစီးတဲ့လှုပ်ရှားမှုကိုထောက်ခံအားပေးကြဖို့တိုက်တွန်းပြောကြားခဲ့ပါတယ်ခင်ဗျာ။